တရုတ်နိုင်ငံမှာလက်ရှိကူးစက်ပြန့်နှံ့နေတဲ့ virus ပိုးကြောင့်သေဆုံးသူ3ဦးရှိသွားပြီးယောဂါပိုးကူးစက်နေသူအရေအတွက်ဟာလည်း200ကျော်ရှိသွားပြီဖြစ်ပါတယ်။ဒီယောဂါပိုးကိုထိန်းချုပ်နိုင်ရေးအတွက်အစွမ်းကုန်ကူညီဆောင်ရွက်ကြဖို့တရုတ်သမ္မတရှီကျင်းဖင်ကအမိန့်ထုတ်ပြန်လိုက်ပြီးဒီယောဂါပိုးကူးစက်ပြန့်နှံ့နေတဲ့နိုင်ငံတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်မှုတွေပြုလုပ်နေကြောင်းတရုတ်နိုင်ငံသားရေးဌာနကလည်းပြောပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးကိုဇော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်ရှင်
။တရုတ်နိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်အသစ်ဆန်းကူးစက်ပြန့်နှံ့နေတာကိုအများဆုံးထိန်းချုပ်ရေးဆောင်ရွက်ကြဖို့အများပြည်သူရဲ့ဘေးကင်းလုံခြုံမှုအတွက်ကြိုးစားပေးဆောင်ရွက်ကြဖို့လည်းသမ္မတရှီကအမိန့်ထုတ်ပါတယ်။ဒီဗိုင်းရပ်စ်ပိုးမြို့တော်ဘေကျင်းမှာပထမဆုံးကြေတွေ့ရှိတာအပါအဝင်နိုင်ငံတော်ဝန်တင်းလာနေမှာကျေပြန့်စွာကူးစက်ပြန့်နှံ့နေကြောင်းအစိုးရတာဝန်ရှိသူတွေကပြောကြားတဲ့အချိန်မှာပဲသမ္မတရှီရဲ့အမိန့်ထွက်လာတာပါဒီရောဂါကူးစက်ပြန့်နှံ့မှုဟာတရုတ်နိုင်ငံမှာလူတွေမိထားလေယာဉ်များတို့နဲ့ခီးသွွာလာမှုအများဆုံးအချိန်ဖြစ်တဲ့နှစ်သစ်ကူးအခါသမယနဲ့လည်းတိုက်ဆိုင်နေတယ်တင်းလာနေညနေပိုင်းအထိရောဂါပိုးကူးစက်သူစုစုပေါင်း224ဦးအထိရှိသွားပြီဖြစ်ပါတယ်အဲ့ဒီထဲက118ဦးကိုအတီးပြုတ်ပြီးဖြစ်ပြီးကြံ9ဦးကတော့တန်တရားဖြစ်ဖွယ်အဆင့်မှာရှိနေတယ်လို့ဆိုပါတယ်ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းမှာတဦးထပ်မံသေဆုံးသွားတာကြောင့်ဒီကူးစက်ဗိုင်းရပ်စ်ကြောင့်သေဆုံးသူ3ဦးရှိသွားပါပြီမြို့တော်ဘေကျင်းမှာရောဂါပိုးကူးစက်နေသူ2ဦးနဲ့တောင်ပိုင်းရှန်ဇန်းဒေသက2ဦးတို့ကိုလည်းတွေ့ရှိခဲ့တယ်လို့ဆိုပါတယ်တရုတ်ပြည်ကိုမကြသေးခင်ကသွားခဲ့တဲ့ထိုင်းနိုင်ငံသား2ဦးနဲ့ဂျပန်နိုင်ငံသား2ဦးတောင်ကိုရီးယားနိုင်ငံသား2ဦးစုစုပေါင်း4ဦးဒီယောဂါပိုးကူးစက်နေတာကိုတွေ့ရကြောင်းသက်ဆိုင်ရာအာဏာပိုင်တွေကအတိအပြုပြောကြားပါတယ်။ယောဂါပိုးကူးစက်နေကြောင်းတွေ့ရှိရတဲ့နိုင်ငံတွေကအာဏာပိုင်တွေနဲ့အနီးကပ်ဆက်သွယ်ဆောင်ရွက်နေကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရကောင်ဆောင်ကတင်းလာနေမှာပြောပါတယ်
။在接到有关国家相关病例的通报后，中方高度重视。
တခြားနိုင်ငံတွေမှာဒီဗိုင်းရပ်စ်ပိုးကူးစက်ဖြစ်ပေါ်နေတဲ့ဆိုတဲ့သတင်းတွေထွက်နေတဲ့အပေါ်တရုတ်အစိုးရကအလေးထားဆောင်ရွက်နေရတယ်။ယောဂါပိုးကူးစက်နေတဲ့ဆိုတဲ့နိုင်ငံအားလုံးနဲ့ဆက်သွယ်ရေးလမ်းကြောင်းတွေအားလုံးဖွင့်ထားသလိုပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်နေပြီးတော့အခြေအနေတွေထိန်းချုပ်နိုင်အောင်အစွမ်းကုန်ကြိုးစားနေပါတယ
်။လက်ရှိအချိန်ထိတော့ဂျပန်၊ထိုင်းနဲ့တောင်ကိုရီးယားနိုင်ငံတွေမှာဒီယောဂါပိုးကူးစက်ပြန့်နှံ့နေတယ်ဆိုတာကိုသူသိရှိထားရကြောင်းလဲခေါင်ဆောင်ကပြောပါတယ
်။ကျူဝမရှိအောင်有关部门了解目前日本、泰国、韩国
သံရဌာနရေးစီကကျွန်တော်တို့သိရတဲ့လောက်ကတော့ဂျပန်၊ထိုင်းနဲ့တောင်ကိုရီးယားနိုင်ငံတွေကသူတို့နိုင်ငံသားတွေဒီကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်နေရဆိုတာအကြောင်းကြားတယ်လို့ဆိုပါတယ်။လက်ရှိအချိန်မှာတော့ဒီကူးစက်ရောဂါမပြန့်ပွားအောင်အဲ့ဒီသုံးနိုင်ငံနဲ့တရုတ်ဆွေရကအနီးကပ်ပူးပေါင်းဆောင်ရွက်ပြီးတော့ရောဂါအမြန်ဆုံးပျောက်နိုင်အောင်ကုသရေးနဲ့ကြိုတင်ကာကွယ်ရေးတွေလှုပ်ဆောင်နေပါတယ်။ဒီရောဂါပိုးမပြန့်နှံ့အောင်ဝူဟန်ဒေသအစိုးရကဒေသရင်းကနေတခြားနေရာတွေကိုခီးသွားကြမဲ့သူတွေရဲ့ကျန်းမာရေးအခြေအနေကိုအနီးကပ်စောင့်ကြည့်နေပါတယ်လို့ကျွန်တော်ပြောနိုင်ပါတယ်
။ကိုရိုနာဗိုင်းရပ်စ်ရောဂါပိုးအမျိုးအစားထဲမှာတာမန်အေးမိတာကနေ SARS လို့ကူးစက်များပြင်းထန်တဲ့အဆုတ်ရောဂါအထိဖြစ်နိုင်ပါတယ်။တရုတ်နိုင်ငံတောင်ပိုင်းမှာ2002ခုနှစ်ကဖြစ်ပေါ်ခဲ့တဲ့ SARS ကူးစက်ရောဂါဟာနိုင်ငံပေါင်းတစ်ဒါဇင်ကျော်ကိုကူးစက်ခဲ့ပြီးအနည်းဆုံးလူပေါင်း800လောက်သေဆုံးခဲ့တာပါ။တရုတ်အစိုးရကအစောပိုင်းမှာအဲ့ဒီယောဂါရဲ့ဆိုးဝါးမှုကိုဖုံးကွယ်ထားဖို့ကြိုးစားခဲ့ပေမဲ့အစိမ့်မြင့်ဆရာဝန်တွေကဖွင့်ချလိုက်တဲ့အတွက်နောက်ပိုင်းမှာအဲ့ဒီဖုံးကွယ်ထားမှုတွေပေါ်သွားခဲ့ပါတယ်။အခုတွေ့ရှိတဲ့ကူးစက်ယောဂါဟာအရင်ကတွေ့ခဲ့တဲ့ SARS လိုပြင်းထန်တဲ့ယောဂါနဲ့မတူကြောင်းတရုတ်သိပ္ပံပညာရှင်တွေကအခုလအစောပိုင်းမှာပြောထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ယောဂါရဲ့အစောပိုင်းလက္ခဏာတွေကတော့ဖျားတာ၊ချောင်းဆိုးတာ၊ရင်ကျက်တာနဲ့အသက်ရှူကျက်တာတွေပါဝင်ပါတယ်ခင်ဗျ။